မကွေးတိုင်းဒေသကြီးပေါ့မြွနယ်တွင်ကကာကွယ်ရေးပစ္စည်းစက်ရုံသတင်းဖော်ပြခဲ့တဲ့ Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ဦးကိုဒီကနေ့ပခုတ်ကူခရိုင်တရားရုံးကနိုင်ငံတော်လျှို့ဝှက်ချက်ပေါက်ချားမှုဥပဒေနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်၁၀နှစ်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကတာဝန်ရှိသူတဦးကတော့ဒီလိုပြင်းထန်တဲ့ပြစ်ဒဏ်ချမှတ်တာမျိုးဟာစိတ်ပြက်ရကြောင်းနဲ့ဒီလိုချမှတ်တာကြောင့်စာနယ်ဇင်းသမားတွေအနေနဲ့မလုံခြုံမှုနဲ့အကာအကွယ်မမှုကိုခံစားရစေနိုင်တဲ့အကြောင်းလည်းပြောပါတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရရှင်။
ဟုတ်ကဲ့ပြည်ရင်းတို့ဂျာနယ်တစောင်ဖြစ်တဲ့ Unity Channel မှာဒီနှစ်ဇန်နဝါရီလကမကွေးတိုင်းပေါ့မြို့နယ်မှာရှိတဲ့ကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှို့ဝှက်ဓာတုလက်နက်စက်ရုံဆိုပြီးသတင်းဖော်ပြခဲ့တာကြောင့်ဂျာနယ်ရဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့သတင်းတောက်တွေကိုမြန်မာနိုင်ငံလျှို့ဝှက်အဥပဒေပုံမှန်နဲ့ဖေဖော်ဝါရီလကဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဖမ်းဆီးထားသူတွေကိုအလုတ်ကျန်းတဲ့ထောင်ဒဏ်၁၀နှစ်အပြစ်ဒဏ်ချမှတ်ခဲ့တယ်လို့ဦးတင်ဆန်းရဲ့ရှေ့နေဦးကျော်လင်းကအခုလိုပြောပါတယ်
ဒီကစားပဲကျန်တဲ့လေးရောဟုတ်ကဲ့အားလုံးအားရောအဲသူတို့နိုင်ငံတော်တွေကဒီပုံချမှုပြုလာနေပေါ့ဗျာဆယ်နှစ်ဆယ်နှစ်ပါတော့လူရပါတာပေါ့သူတို့နောက်မှထောင်နေပါတယ်ကြောင်းတာလုံးဟုတ်ကဲ့အခုခုခေတ်တရားကိုဒါဝိဒနဲ့ဒါဘုယူကတော့တက်လို့ရသေးတာပေါ့ဗျာယူကတိုင်းအဆင့်ပြီးလို့ရှိရင်တခါတက်ပြီးကျွန်တော်တို့နိုင်ငံတော်တရားဥပဒေတက်လို့ရဟုတ်ကဲ့
ဒီနေ့စီရင်ချက်ချမှတ်ခံရသူတွေကတော့ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းပေါ့မြို့နယ်သတင်းတောက်ကိုလူမော်နိုင်ရန်ကုန်အခြေစိုက်သတင်းတောက်တွေဖြစ်တဲ့ကိုရာစာဦးကိုပိုင်တက်ကျော်နဲ့ကိုစီသူဆိုးတို့ဖြစ်ပါတယ်ဒီလိုပြည်တန်ချမှတ်တဲ့အပေါ်မှာအမှုတွေကဆန္ဒရှိတဲ့ဆိုရင်အယူခံဝင်ဖို့ကိုစောင့်ရွက်သွားမှာဖြစ်တယ်လို့ဦးကျော်လင်းကဆက်ပြောပါတယ်
အမှုတွေကဆန္ဒရှိတယ်ဆိုကျွန်တော်လုပ်ပေးရပါဘောဗျာဒါပေမဲ့ပထမအဆင့်အရမပြောလို့မို့ဗျာဒုတိယအဆင့်အရနည်းနည်းပြောလို့လေ
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကအဖွဲ့ဝင်တဦးဖြစ်တဲ့ဦးစော်သက်ထွေးကတော့ဒီလိုပြည်တန်ချမှတ်တဲ့အပေါ်စိတ်ပြတ်မိကြောင်းအခုလိုပြောပါတယ်
ဘာနဲ့သာနေစင်းကောင်စီကအဲဒီ unity သတင်းတောက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လွတ်တော်နေရကဥက္ကဋ္ဌတွေစီရဲ့တော့ကာကွယ်ဝင်ကြီးဌာနရဲ့နိုင်ငံတော်သတ္တရစီရဲ့ကျွန်တော်တို့စာရေးသားပေးဖို့ခဲ့ပါတယ်အခုလိုနိုင်ငံတော်လေးဝက်ချက်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်အပေါ်မှာကျွန်တော်တို့အနေနဲ့ရင်းခုန်ချင်းဆုံးဖြတ်ချင်းမပြုလို့ဘူးဒါပေမဲ့ဒါဒီမိုစီပြုပြင်ကြောင်းလဲရေးကာလမှာဖြစ်နေတဲ့အတွက်ကြောင့်မို့လို့တယောက်နဲ့တယောက်နားလည်မှုမပြည့်ယွင်းဖို့အတွက်ကိုဒီဖြစ်ရပေါ်မှာမီဒီယာသမားတွေပေါ်မှာညံ့ညံ့တာတာစင်စားဆုံးဖြတ်ပြီးတော့မြစ်တဲ့ရက်ခံစွာကျွန်တော်တို့ပြေးပို့ခဲ့ပါတယ်အဲ့ဒါနှစ်ကြိမ်ပြေးပို့ခဲ့ပါတယ်ဒါပေမဲ့နှစ်ကြိမ်ပြေးပို့ခဲ့မယ်အခုလိုမျိုးပြင်းထန်တဲ့ထောင်နေအနေနဲ့အခုလိုချမှတ်လိုက်တဲ့အပေါ်မှာကျွန်တော်တို့စံတစင်းကောင်စီကတော်တော်ကိုစိတ်ပြေရပါတယ်နောက်တစ်ခုကဒီစုံထမာနိုင်အနေနဲ့ကျန်တဲ့နေပယ်တွေနဲ့ထိစပ်ပြီးတော့တိုင်းပြည်အတွက်သွားဖို့ဆိုတဲ့နေရာမှာအခုလိုဖြစ်ရနေရတယောက်နဲ့တယောက်ကြားမှာယုံကြည်မှုရောပါလေဆိုယူဆပါတယ်
ဒီလိုချမှတ်ခံရတာဟာမီဒီယာဥပဒေနဲ့ပတ်သက်ပြီးဤဥပဒေမပြဋ္ဌာန်းနိုင်သေးတာကြောင့်စာနယ်ဇင်းသမားတွေကိုအကာအကွယ်မပေးနိုင်တာဖြစ်တယ်လို့လည်းဆက်ပြောပါတယ
်မီဒီယာသမားတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့မီဒီယာဥပဒေရေးဆွဲဖို့ဆရာတို့ကိုယ်တိုင်စိတ်ကြိုက်ဖွဲ့စည်းပြီးလုပ်ဆောင်ပါလို့ပြောတဲ့အတွက်ကြောင့်ပေါ်ပေါက်လာတာဖြစ်ပါတယ်ဒါပေမဲ့အခုကျွန်တော်တို့ကစာနယ်ဇင်းကောင်စီကနေပြီးတော့အဓိကလုပ်ငန်းတာဝန်ဖြစ်တဲ့မီဒီယာဥပဒေကိုလည်းရေးဆွဲခဲ့တယ်ကျွတ်တော်နေရာလုံးမှာလည်းအခုဆိုလို့ရှိရင်သဘောတူဆုံးဖြတ်ပြီးပြီသမရာလည်းလက်မှတ်ရေးထိုးပြီဒါပေမဲ့မီဒီယာဥပဒေအသက်မဝင်သေးဘူးလို့ပြောတယ်။အကြောင်းလဲဆိုတော့ဤဥတွေမရေးဆွဲရသေးလို့ဆိုပြီးတော့အချိန်ဆွဲထားခြင်းကိုခံရပါတယ်။အဲ့ဒါကြောင့်မီဒီယာသမားတွေကအဝယ်မဲ့တယ်ဖြစ်နေပါတယ်။တကယ်လို့တော့မီဒီယာဥပဒေရှိနေရင်မီဒီယာဥပဒေအကာအကွယ်ပေးရင်ဒီလိုပြင်းထန်တဲ့ပြစ်ဒဏ်တွေရင်ဆိုင်ရဖို့မရှိပါဘူး
။ Unity ကြားနဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းအပါအဝင်သတင်းတောက်၄ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ပေါက်ကြားစေမှုဆိုင်ရာဥပဒေနဲ့ဖမ်းဆီးထိန်းသိမ်းထားချိန်ကတော့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းမြန်မာအစိုးရရဲ့ကင်တွယ်ပုံတွေကိုစောင့်ကြည့်နေခဲ့ကြပါတယ်။ဒီလ၄ရက်နေ့ကတော့မကွေးမြို့ပညာရေးဌာနကတရားလိုပြုပြီးဝတ္တရားနှောက်ယှက်မှုပုံမှန်353ပိုင်းနဲ့ကျူးလွန်မှုပုံမှန်488တို့နဲ့တရားစွဲဆိုပြီးထောင်ဒဏ်တစ်နှစ်ချခံခဲ့ရတဲ့ DVB သတင်းတောက်ကိုစောဖေကိုလွှတ်ပေးခဲ့ပါတယ်။ဒီလိုလွတ်ပေးတာဟာဒီအမှုကိုအယူခံဝင်ရမှာ3လအထိရှော့ချပေးခဲ့ပြီးပြည်တံကြားခံရဲ့ပြေးခဲ့တာကြောင့်လွတ်ပေးခဲ့တာဖြစ်ပါတယ်
။ကိုမိုးစောပြပြခဲ့တာပါ။အခုလို Unity Channel ကအမှုဆောင်ရရှိချုပ်တဲ့သတင်းတောက်၄ဦးကိုအလုတ်ကျန်းတဲ့ထောင်ဒဏ်၁၀နှစ်ချမှတ်ခံခဲ့ရတဲ့အပေါ်မှာပြင်သစ်အခြေစိုက်နယ်စည်းမထားသတင်းတောက်များအဖွဲ့ RSF ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံမှာသတင်းတောက်တွေအပေါ်ဖိနှိပ်မှုတွေပိုးပြီးတော့ဆိုးဝါးလာနေသလိုလွတ်လပ်စွာသတင်းရေးသားခွင့်အခြေအနေနောက်ပြန်ဆွဲနေတာကိုပေါ်လွင်စေတယ်လို့နယ်စည်းမထားသတင်းတောက်များအဖွဲ့ကပြောလိုက်တာပါ။ဒီကြောင့်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပဲဆက်ပြီးတော့ပြောပြပေးပါအောင်ရှင်။ ဟုတ်ကဲ့ပါဒီ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းတဲ့သတင်းတော်လေးဦးကိုဒီကနေ့ပြည်နယ်တွင်ချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့ ISF နယ်စည်းမထားသတင်းတော်များအဖွဲ့ကတော့ဒါဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ဆိုပြီးဒီကိစ္စကိုအပြင်းထန်ရှုံချတဲ့အကြောင်း ISF ရဲ့အာရှရေးရာတာဝန်ခံ Benjamin Ismay က VOA ကိုပြောပါတယ
် For reporters without borders it's an outrageous verdict. We believe it's a huge step backward for press freedom in Burma.
တရားလုံးလုံလုံကျူးကျူးပြစ်ဒဏ်ချမှတ်လိုက်တာပါဒါဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အကြီးအကျယ်ဆုပ်ယူမှုလို့ကျွန်တော်တို့ RSF ကယုံကြည်ပါတယ်ဒီပြစ်ဒဏ်ချမှတ်မှုကိုကျွန်တော်ပြင်းပြင်းထန်ထန်ရှုံချပါတယ်ပြစ်ဒဏ်တွေကိုချက်ချင်းပြန်ရုပ်သိမ်းပေးဖို့လည်းတောင်းဆိုပါတယ်သတင်းတော်တွေကိုဖမ်းဆီးထောင်ချတာသတင်းမီဒီယာတွေအပေါ်မှာကန့်သက်ပိတ်ပင်မှုတွေပို့ပြီးတော့လင်းလင်းမြန်မြန်ပြန်ဖြစ်လာနေတဲ့အပေါ်မှာလည်းကျွန်တော်တို့အထူးစိုးရိမ်ပါတယ
်အခုပြစ်ဒဏ်ချမှတ်မှုနဲ့ပတ်သက်လို့ဒီအမှုတွေရဲ့ရှင်းတွေကအယူခံဝင်ဖို့ပြင်ဆင်နေတဲ့အပေါ်မှာလည်း ISF အဖွဲ့ကအားပေးကူညီသွားမယ်လို့ Mr. Ismay ကပြောပါတယ်
First, we will publicly denounce. We are currently preparing and publishing some press release to denounce this outrageous.
ဒီနောက်တွေပေါ်တရားလုံးပြည်ထောင်ချမှတ်တဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့တရားဝင်ကြီးညာချက်ထုတ်ပြန်ရှုံချသွားဖို့ပြင်ဆင်နေပါတယ်။အခုကိစ္စရှင်းနေတွေကယူခံဝင်ဖို့ကြိုးစားနေတာကိုလည်းကျွန်တော်တို့အားပေးကူညီသွားပါမယ်။အခုဒီပြည်ထောင်ချမှတ်မှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေ၊သတင်းမီဒီယာလွတ်လပ်ခွင့်တောင်းဆိုလှုပ်ရှားနေကြတဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကအားပေးကူညီသွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေစတင်ခဲ့ပြီးတဲ့နောက်ပိုင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတိတိတသားပြောင်းလဲတိုးတက်လာတာမရှိလာဘူးလို့လည်း Mr. Ismay ကဝေဖန်ပါတယ်။ပြီးခဲ့တဲ့2012နဲ့2013ခုနှစ်တွေအတွင်းအာဏာပိုင်တွေဘက်ကဒီသတင်းသမားတွေအပေါ်မှာကန့်သက်တားမြစ်နာတွေချိန်ချောက်မှုတွေနဲ့ဖမ်းဆီးအရေးယူမှုတွေပို့ပြီးတော့များလာခဲ့တာကို ISF အဖွဲ့ကလေ့လာတွေ့ရှိခဲ့ရတယ်လို့လည်းသူကပြောပါတယ်။Unity Jar နဲ့သတင်းတောက်တွေအဖမ်းခံရချိန်တုန်းကမြန်မာနိုင်ငံကိုရောက်ရှိနေခဲ့တဲ့ဒီ American ပြည်သူ့တန်တမာရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Richard Stengel ကလည်းဒီမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အဲ့ဒီအချိန်ကအခုလိုပြောသွားခဲ့ပူပါတယ
် We're very concerned about the imprisonment of journalists, the harassment
မြန်မာနိုင်ငံမှာသတင်းတောက်တွေဖမ်းဆီးထောင်ချခံနေရတာတွေသတင်းတောက်တွေကိုပိတ်မှတ်ထားနေတဲ့ကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်အထူးစိုးရိမ်ပါတယ်ဘလို့နည်းနဲ့မှအဲ့ဒီလိုအခြေအနေတွေကိုလက်မခံနိုင်ပါဘူးဒီမီဒီယာလွတ်လပ်ခွင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေမီဒီယာဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေဆက်ပြီးလှုပ်လာတာကိုကျွန်တော်တို့မြင်ကြပါတယ်။ဒီမီဒီယာလွတ်လပ်ခွင့်တွေပို့ပြီးခွင့်ပြုရမယ့်အချိန်ထဲမှာသတင်းသမားတွေအပေါ်ဖိနှိပ်မှုတွေကိုလည်းတပြိုင်တည်းအဆုံးသတ်ရမှာဖြစ်ပါတယ်
။မကွေးတိုင်းပေါင်းမြို့နယ်ကဒီကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလျှို့ဝှက်ဓာတ်ရုလက်နက်စက်ရုံအဖြစ်နဲ့ဖော်ပြခဲ့တဲ့အတွက် Unity Channel အမှုဆောင် Editor ဂျုံနဲ့အတူသတင်းတောက်လေးဦးကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဒီနေ့အစောပိုင်းတုန်းကဒီအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။သူတို့ကိုဖမ်းဆီးခဲ့ချိန်ကလေးကဒီနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့သတိပေးစောင့်ကြည့်မှုတွေလှုပ်လာခဲ့တဲ့ကြားကပဲအခုနောက်ဆုံးသူတို့ကိုအလုတ်ကျန်းတဲ့ထောင်နဲ့ဆယ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါရဲ့ရှင်